ဗုဒ္ဓဘုရင်နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်မရခဲ့ပေမယ့်အခု2020ပြည့်ရွေးကောက်ပွဲမှာ NLD ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ရွေးချယ်ခံခဲ့ရတဲ့မန္တလေးမြို့ကနိုင်ငံရေးအရထင်ရှားလူသိများတဲ့ဒေါ်ဝင်းမြမြနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်မန္တလေးတိုင်းဒေသကြီးဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဝင်းမြများဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကျောက်ဆယ်ခရိုင်စင့်ကိုင်မြို့နယ်မဲဆန္ဒနယ်မြေမှာပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးအနေနဲ့ပါဝင်ရှင်ပြိုင်မှာပါ1988ခုနှစ်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကလက်နက်နဲ့အကြမ်းဖက်ဖြိုခွဲပြီးအာဏာသိမ်းပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တည်ထောင်ကြတဲ့ကပါဝင်ခဲ့တဲ့ဒေါ်ဝင်းမြမြဟာပါတီအပေါ်မမိတ်မတုံယုံကြည်မှုနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းအဖြစ်အမည်စင်းတင်သွင်းခဲ့တယ်လို့ VOE ကသူကအခုလိုပြောပါရယ
်ပါတီကကျမကိုဒီပါတီတာဝန်ပေးရင်လည်းကျမပါတီတာဝန်ထမ်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပေးရင်လည်းလွှတ်တော်ကိုယ်စားလှယ်တာဝန်ထမ်းမှာပဲအခုကျမကလွှတ်တော်ကိုယ်စားလှယ်ရှောက်လာတင်လိုက်တယ်ပါတီကလည်းကျမကိုဒီတာဝန်လွှတ်တော်ကိုယ်စားလှယ်လောင်းတာဝန်ကိုပေးလိုက်ပါတယ်အဲအဲ့ဒါကြောင့်မလို့ကျမအခုဒါလွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ကျမဝင်ရှင်းပြိုင်ပါပါပဲရှင
်အဲ့တော့ဟို2015တုန်းကဟိုဒေါ်ဝင်းမြမြမပါပြစ်ဖဲနဲ့အခု2020မှာရွေးကောက်ပွဲမှာပါလာတဲ့ကိုစလေလောင်းနေနဲ့ရွေးချယ်ခံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိလဲရှင
်ကျမ2015တုန်းကကျမရှင်းလို့တော့ကိုစလေလောင်းလျှောက်လာတင်ပါတယ်နောက်ကျမအနေနဲ့ကဦးစားပေးရမယ့်အလုပ်တစ်ခုရှိတာလို့ကျမအဲ့ဒီတာဝန်ကိုပဲဦးစားပေးပြီးတော့မှလွတ်တော်ကိုစလေလျှောက်လာကိုကျမပြန်ယူပေးနေရတာပါရှင်ဒီနေ့တော့ကျမလည်းလျှောက်တယ်ကျမတို့အဖွဲ့ကလည်းလက်ခံနေဒါပါပဲရှင
်အခုဒီအမတ်တွေထဲမှာဒီမွတ်စလင်ဖြစ်တဲ့အမတ်ပေါ့နော်အဲ့ဒါလုံးဝအခုဆိုရင်လုံးဝမရှိဘူးလို့ပြောရမှာပေါ့2015မှာကျတော့လုံးဝမရှိဘူးအခု2020မှာကျတော့ဒါ NLD ဘက်က2ဦးပေါ့လေဆိုတော့အရန်နေနေတဲ့အနေထားမှာဘယ်လိုမြင်လဲရှင်ဒီအများဝေဖန်နေတာပေါ့နော်ဒီဟာမျိုးကမဖြစ်သင့်ဘူးဆိုတော့ဝေဖန်ချက်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်ဘာသာပေါင်းလို့အကုန်လုံးလူပါဖို့အရေးနော်ဒါဒါလူတိုင်းကတလူပဲပေါ့နော်နိုင်ငံတကာစာရင်းစာနှုန်းအတိုင်းဖြစ်ဖို့အကုန်လုံးကဆန္ဒရှိရတဖြည်းဖြည်းဖြစ်သွားမှာပါအခုကျမတို့ကောင်းလာစပြတော့မှကျူတာပြတော့မှအခုလုံနေတာပဲလေရှေ့ကျရင်ကျမတို့ကဒီတကအများကြီးပို့ပြတော့မှတုတ်တက်လာမယ်လူသားဝါဒကိုကျမတို့နိုင်ငံမှာရင်းနှီးသွားလို့ကျမတို့ကောင်းဆောင်ကနေပြတော့မှကျူစားပြီးစောင့်ရက်နေတယ်လို့ပဲကျမပြောချင်ပါတယ်
မြန်မာနိုင်ငံမှာတော်တော်လေးအိမ်ကြီးပါတာရေးနဲ့ပတ်သက်လို့ရှိရင်ခွဲခြားချက်ဆက်မှုတွေအတော်လေးရှိတယ်ဆိုတဲ့အပိုင်းပေါ့လေဒေါ်ဝင်းမြမြအနေနဲ့ဘလို့မြင်လဲရှင်ဒါတွေဘလို့လုပ်တင်တယ်ဘလောက်ထိအခြေအနေတွေဆိုးနေလဲဒါမျိုးတွေပေါ့နော်ပြောပြလို့ရမှာရှင်
ဒီမှာတို့ဗမာနိုင်ငံထဲမှာကျတော့တော်တော်လေးကိုနေတဲ့လူအုပ်စုလေးကနေပြီးတော့မှအခုလိုအမုန်းစကားတွေပြောမယ်အခုလိုပဲဘာသာရေးခွဲကြတယ်ဒီကိစ္စတွေရှိပါတယ်တော်တော်များများကျမတို့ကြံတဲ့လူတွေကတော့မရှိပါဘူးကျမတို့နိုင်ငံတိုးတက်စေခြင်းနဲ့ပြည်တွင်းငြိမ်းချမ်းခြင်းနဲ့အလုံးလူခွင့်ရေးကိုရရှိစေခြင်းနဲ့ငြိမ်းချမ်းချမ်းအေးချမ်းချမ်းမဲ့နေခြင်းနဲ့ပြီးတော့ဒီဘာသာပေါင်းလုံးချစ်ကြည်အဖွဲ့တွေလည်းကျမတို့ဒီမှာရှိပါတယ်အလုံးကိုကျမတို့ခရစ်ယာန်အစ္စလာမ်ဟိန္ဒူဗုဒ္ဓအကုန်လုံးအဲ့ဒီလိုမျိုးအဖွဲ့တွေလည်းအများကြီးရှိသလိုဒီအဖွဲ့တွေကလည်းပြည်တွင်းငြိမ်းချမ်းမှုအနေနဲ့ဘာသာပေါင်းတွေချစ်ချစ်ရေးတဲ့ကိုတဆိုင်မမလုပ်နေသလိုခုနဟိုအနေပေါ့နော်အစွန်းရောက်တယ်လို့ပြောရမှာပေါ့နော်ဒီလိုပုံကူအချို့လည်းရှိပါတယ်ဒါတွေကတော့အမြဲရှိနေမှာပဲအမြဲရှိနေမှာပဲဒီပုံစံအတိုင်းပဲဒီရေးဟိုကျမတို့ဒီဘာသာပေါင်းကိုချစ်ချစ်ခင်နေနိုင်အောင်လို့လုံနေတဲ့လူအဖွဲ့အစည်းကလည်းပဲအင်အားကောင်းပါတယ်ရှေ့ဒီတကပို့ပြီးကောင်းသွားမယ်လို့ကျမပြောချင်ပါတယ
်ဒါပဲပြောဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းရှိနေစေဆိုတော့အဲ့ဒီအရေးအောက်မှာလည်းကိုကဝင်ပြန်ရမယ်ဆိုတော့လောလောဆယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ဒဝင်းမြမြအမြင်ဘယ်လိုရှိပါလဲရှင
်ကဘာပေါ်မှာဓမ္မတော်တော်ပြင်ရတာတော်ခက်တဲ့ဖွဲ့စည်းပုံဥပဒေလို့ကျမတို့သိရပါတယ်ဒါပေမဲ့ဦးကျမတို့ပါတီကကျမတို့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဒီဖွဲ့စည်းပုံဥပဒေရှိရတဲ့အတိုင်းကျမတို့ကကိုယ့်လုပ်ကိုယ်လုံရင်းနဲ့ခရီးတစ်လောက်ကြီးရောက်လာတယ်လို့ကျမပြောချင်ပါတယ်အဲ့တော့ကျမတို့ကလည်းအလုပ်ပဲလုပ်ရမှာပဲအလုပ်ပဲလုပ်မယ်အလုပ်လုံရင်းလုံရင်းနဲ့ကျမတို့လုပ်တဲ့အလုပ်ဟာပုံမှန်သာလုပ်နေရင်သွားပါများခရီးရောက်ဆိုသလိုပဲကျမတို့အောင်မြင်ပါတယ်အဲ့တော့ကျမကတော့ဘာခက်ခဲပဲရှိနေနေအလုပ်ပေါ်အလုပ်ဆင့်ပြီးကျမတို့လုပ်သွားဖို့ပါပဲ
NLD ကောင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဥဆောင်မှုအရေးအချင်းကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အတွက်နှစ်ပေါင်း30ကျော်ကြာ နောက်လိုက်ကောင်းအနေနဲ့ရပ်တည်ခဲ့တာဖြစ်တယ်လို့ဒေါ်ဝင်းမြတ်မြတ်ကပြောပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေနဲ့နှစ်ရှည်လများအကြင်ကြင်ဖန်ဆီးခံခဲ့ရတဲ့ဒေါ်ဝင်းမြတ်မြတ်ဟာ2003ဒီပဲရင်လှုပ်ကြံမှုမှာအကျန်းဖက်လူအုပ်စုကြီးရဲ့ရိုင်းနှက်ခံခဲ့ရပြီးအသက်မသေးခဲ့ပေမဲ့လက်နှစ်ဖက်ကျိုးခဲ့ရတယ်လို့စစ်အစိုးရလက်ထက်တစ်လျှောက်လုံးမိသားစုအလိုက်ဖိနှိပ်ထောင်ချခံခဲ့ရတာဖြစ်ပါတယ်။ဒါအပြင်ဒေါ်ဝင်းမြတ်မြတ်ဟာ2000ရွှေဝါရောင်တန်ခါတော်လှန်ရေးမှာတက်တက်ကြွကြွပါဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။အခုတော့နှစ်ပေါင်း30ကျော်ကြာပြီးတဲ့နောက်လွတ်တော်ကိုယ်စားလှယ်ဖြစ်ဖို့သူ့ရဲ့မိခင်ပါတီကဒေါ်ဝင်းမြတ်မြတ်ကိုပထမဆုံးအကြိမ်အခွင့်အရေးပေးနိုင်ခဲ့တယ်လို့ဆိုရမှာပါ။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးခွဲခြားမှုတွေအကြေအပြန့်ရှိနေတဲ့ဆိုပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ပြစ်တင်ရှုံချမှုအပြင်ပြည်တွင်းမှာလည်းအစွန်းရောက်ဗုဒ္ဓဘာသာဝင်တို့ရဲ့စန့်ကျင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတဲ့ NLD ခေါင်းဆောင်တွေအနေနဲ့ဒေါ်ဝင်းမြတ်မြတ်အပါအဝင်အစ္စလမ်ဘာသာဝင်တို့ကိုလွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်ရွေးချယ်ခဲ့တာဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်စူးစမ်းမှုတစ်ခုဖြစ်တယ်လို့မြမအရေးသုံးသက်သူတွေကရှုမြင်ကြပါရဲ့ရှင်။